အမေရိကန်မှာတော့လေကြောင်းထိသိမ်းမှုစနစ်ချုပ်ရင်းတာကြောင့်လေယာဉ်ခီးစဉ်ထောင်ချီနှောင့်နှေးဖြစ်ဖြစ်ခဲ့ရတာကိုပုံမှန်ပြန်ဖြစ်ဖို့ကြိုးစားနေကြပါတယ်။အမေရိကန်နိုင်ငံမှာဖက်ဒရယ်လေကြောင်းထိသိမ်းမှုစနစ်ချုပ်ရင်းမှုကြောင့်မနေ့ဇန်နဝါရီ17ရက်နေ့ကလေယာဉ်ခီးစဉ်တွေအခုလိုဖြစ်ခဲ့တဲ့အပေါ်ဒီနေ့မှာတော့ပုံမှန်ပြန်လည်ပတ်နိုင်ဖို့မျှော်လင့်တဲ့အကြောင်းအမေရိကန်လေကြောင်းလိုင်းတွေကပြောနေပါတယ်။ဖက်ဒရယ်လေကြောင်းထိသိမ်းမှုစနစ်ချုပ်ရင်းပြီးဘေးကင်းလုံခြုံမှုဆိုင်ရာအရေးကြီးတဲ့ချက်လက်တွေပြတ်သွားခဲ့တာကြောင့်မနေ့ကလေယာဉ်ခီးစဉ်9000ကျော်နှောင့်နှေးတာဖျက်လိုက်ရတာတွေဖြစ်ခဲ့ပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာရှိတဲ့ World Trade Center ကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တဲ့ 9/11 ဖြစ်ရနောက်ပိုင်းဆယ်စုနှစ်နှစ်စုအတွင်းတနင်္ဂနွေလုံးတိုက်တာနဲ့ပထမဆုံးအချိန်ဒီလေယာဉ်ခီးစဉ်တွေရပ်သွားခဲ့တာဖြစ်ပြီးခီးတယ်တွေလည်းကတောင်ကနေဖြစ်သွားခဲ့ရပါတယ်။ကနဦးလေးလာတွေ့ရှိချက်တွေကတော့ကွန်ပျူတာထိန်းချုပ်စနစ်ချော်ယွင်းမှုကြောင့်ဖြစ်တာလို့တာဝန်ရှိသူတွေကပြောဆိုထားပြီးအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုမျိုးတော့မဟုတ်ဘူးလို့ပြောပါတယ်အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေစေလို့ဆိုပါတယ်ခင်ဗျာ